လူမျိုးရင်းတပြတ်မှုဆေးရဆုံးမှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့2019ခုနှစ်တုန်းကထောင်နဲ့တသက်ပြပေးခံထားရတဲ့စီရင်ချက်ပေါ်ဘော့စနီးယားဆပ်ခေါင်းဆောင်ဟောင်းရကူမလာရစ်အယူခံဝင်ခဲ့ပေမဲ့ကုလသမဂ္ဂတရားစီရင်ရေးကပယ်ချလိုက်ကြပါတယ
် Noting the written submissions of the parties and their oral arguments presented at their plenary hearing on 25 and 26 August 2020
နှစ်ဝါပြင်ရောစာနဲ့ပါအယူခံတင်သွင်းခဲ့တာကို2020ပြည့်ဩဂုတ်လ25ရက်နေ့16ရက်နေ့မှာကြားနာခဲ့ပြီးတော့အယူခံကိုပယ်ချဖို့ဆုံးဖြတ်လိုက်ပါတယ်လို့တရားသူကြီးပစ္စကာမန်တင်ပါနိုင်ယံဘက်ကအင်္ဂါနေ့တရားခွင်မှာပြောကြားလိုက်တာပါ1992ခုနှစ်ကနေ95ခုနှစ်ဘော့စနီးယားစစ်ပွဲအတွင်းဆာဗရီနီကာမြို့မှာမွတ်စလင်မျိုးသားနဲ့ယောက်ျားလေး8000ကျော်ကိုအစုလိုက်ပြုံးလဲတပ်ဖြတ်မှုစာရေပုံမျိုးမှာအရက်သားတွေကိုမြင်ပန်းနှိပ်စက်မှုဥရိမဲ့တက်ခတ်မှုတွေအတွက်ပြစ်မှုထင်ရှားကြောင်းဆုံးဖြတ်ခဲ့ပြီးအခုကအသက်88နှစ်ရှိနေပြီဖြစ်တဲ့မလာဒိရှ်ကိုထောင်ရန်တစ်သက်အပြစ်ပေးထားတာပါဆာဗရီနီကာမြို့ကအစုလိုက်ပြုံးလဲတပ်ဖြတ်မှုဟာဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးအဝါဆုံးဖြစ်ခဲ့ပေမဲ့မလာဒိရှ်ကတော့အပြစ်မရှိတဲ့အကြောင်းငြင်းဆန်ထားပါတယ်မလာဒိရှ်ရဲ့ရှင်းနေတွေကတော့ဥပဒေကြောင်းအရာရောအချက်နဲ့အရာပါအမှားယွင်းတွေရှိနေတယ်ဆိုပြီးအမှုတွေကိုတရားစီရင်လွှတ်ဖို့ဒါမှမဟုတ်ရင်လည်းပြန်လည်ခုံရုံးတင်စစ်ဆေးဖို့နဲ့ရက်ဆက်ချင်းချုပ်တဲ့လူရဲတွေကိုကျူးလွန်ရမှာတာဝန်ရှိသူတွေကတခြားသူတွေသာဖြစ်ကြောင်းလဲရှောက်လဲကြတာပါမလာဒိရှ်ရဲ့ရာဇဝတ်မှုတွေဟာနိုင်ငံအကျိုးအမြတ်တွေအမုန်းတရားနဲ့ရဲရဲစစ်စစ်ကျူးလွန်ခဲ့တဲ့လူရဲတွေဖြစ်ကြောင်းလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ပက်ရှလက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဘော့စနီးယားနဲ့ဟာဇီဂိုဗီနားကရက်ဆက်ချင်းချုပ်တဲ့လူရဲတွေကိုအဆုံးသတ်ပြီးကျူးလွန်သူတွေကိုတရားဥပဒေရှေ့မှောက်ပို့ဆောင်နိုင်အောင်ကျူးကမ်းမှုတွေမှာအမေရိကန်ဥဆောင်ပါဝင်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်